2000ခုနှစ်စက်တင်ဘာ17ရက်နေ့ဂျပန်တိုက်ခိုက်မှု 9/11 နှစ်ပတ်လည်နေ့အခမ်းအနားတွေကိုဒီကနေ့မနေ့ 7:40 မှာနယူးယောက်နဲ့ဝါရှင်တန်မှာတပြိုင်တည်းကျင်းပပါရတဲ့အမေရိကန်ပြည်ထောင်စုပိုင်နယ်ထက်မှာအဆိုးရွားဆုံးအဂျပန်ဝါရဇွဲတိုက်ခိုက်မှု16နှစ်ပြည့်အခမ်းအနားကိုအင်မီရောမှာကျင်းပရမှာဒေါ်နယ်ထရမ့်နဲ့သမ္မတတဦးအနေနဲ့ပထမဆုံးတက်ရောက်ပါတယ်အယ်ခိုင်ဒါအဂျပန်သမားတွေပြန်ပြီးဆွဲခဲ့တဲ့လေယာဉ်ဟာနယူးယောက်ကကမ္ဘာ့ကုန်သွယ်ရေးဆောက်ဦးကိုပထမဆုံးဝင်တိုက်ခဲ့တဲ့မနေ့7:40မှာညင်သက်ပြီးတော့အခမ်းအနားကျင်းပခဲ့တာပါနယူးယောက်မြို့မှာတော့ကမ္ဘာ့ကုန်သွယ်ရေးဆောက်ဦးပြကြတဲ့နေရာအထိမ့်မဲ့နေရာမှာကွယ်လွန်ခဲ့သူတွေရဲ့နံပါတ်ကိုရွတ်ဆိုပြီးတော့အခမ်းအနားကျင်းပပါရတယ်။23မိနစ်အကြာဒုတိယလေယာဉ်ကတော့ဒီမိုးမျောညင်းနောင်ဒုတိယကမ္ဘာ့ကုန်သွယ်ရေးဆောက်ဦးကိုဝင်တိုက်ခဲ့ပြီးတဲ့နောက်ကမ္ဘာ့ကုန်သွယ်ရေးအဆောက်အဦနှစ်ခုလုံးပြိုကျပျက်စီးခဲ့ပါတယ်။အင်ဂျီရောကအခမ်းအနားပြီးပြီးချင်းမှာတော့သမ္မတဒေါ်နယ်ထရမ့်မှာပင်နီကွန်စစ်ဌာနချုပ်မှာကျင်းပတဲ့အခမ်းအနားကိုတက်ရောက်ပါတယ်။ရဲရဲဆက်ဆက်ခြောက်ခြားပွဲအဲ့ဒီနေ့ရဲ့ဟာကျွန်တော်တို့ရဲ့အတီထဲမှာသာဝရတည်ရှိနေမှာဖြစ်ပြီးကွယ်လွန်ခဲ့သူတွေအားလုံးကိုဘယ်တော့မှမိပြောက်သွားမှာမဟုတ်ကြောင်းထရမ့်ကအခမ်းအနားမှာကြေပြပြောကြားပါတယ်။ကာကွယ်ရေးဝန်ကြီးဂျိမ်းမက်ဒစ်ကလည်းသူရဲကောင်းဝါရနဲ့မေတ္တာစေတနာတွေဟာအဆုံးမရှိသလိုဒီကနေ့မှာအမေရိကန်တွေအနေနဲ့တသွေးတသားတဲ့အတူတကွယက်တီခဲ့ကြတယ်လို့ပြောပါရတယ်။စက်တင်ဘာ9ရက်2000တခုနှစ်ကအကြမ်းဖက်သမားတွေစီးနင်းသိမ်းပိုက်ခဲ့တဲ့လေရင်လေးစီးကလေးကတစည်းဟာပင်တဂွန်စစ်ဌာနချုပ်ကိုဝင်တိုက်ခဲ့ပါတယ်။ဒုသမ္မတမိုက်ဖန့်စ်ကတော့ပင်ဆယ်ဗေးနီးယားပြည်နယ်ရှန့်စ်ဗေးမြို့ကအခမ်းအနားကိုတက်ရောက်မှာပါ။အဲ့ဒီလေရင်ကိုစီးနင်းခဲ့တဲ့အကြမ်းဖက်သမားတွေဟာလွတ်တော်အဆောက်အဦဒါမှမဟုတ်အင်ဂျီတော်ကိုတိုက်ခတ်မဲ့ရည်ရွယ်ချက်နဲ့ဝါရှင်တန်ကိုပြန်တန်းဖို့ကြိုးစားခြင်းလေဘောဘာခီးတဲ့တွေကအချင်းကိုသဘောပေါက်ပြီးတဲ့နောက်အကြမ်းဖက်သမားတွေကိုခုခံခဲ့တယ်လို့ယုံကြည်ရပါတယ်။အဲ့တော့ဂျပန်သမားတွေကအဖမ်းမခံခဲ့ပဲလေရင်ကိုပင်ဆယ်ဗေးနီးယားပြည်နယ်ထဲထိုးဆိုင်ဆင်းခဲ့တာပါစက်တင်ဘာ17ရက်အကြမ်းဖက်ဝါရဇက်တက်ခဲ့မှုအတွင်းနယူးယောက်မြို့မှာတော့လူအများဆုံးအသေးအပြောက်ရှိခဲ့တယ်လို့ပီတဂွန်စစ်ဌာနချုပ်မှလည်းတော်တော်များများသိကြခဲ့ပါတယ်လေရင်၄စီးနဲ့တက်ခဲ့မှုအတွင်းလူပေါင်း3000ကျော်သေဆုံးခဲ့ပါတယ်ခင်ဗျာ